မြမရေးတကပိတ်ဆွေးနွေးပွဲတရက်ကိုဒီကနေ့တနင်္လာနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပဖို့ရှိပါတယ်။မြမဆိုးရအနေနဲ့တော့ထွက်ပြေးသွားတဲ့ဒုက္ခတွေသူတို့မူလနေရာရိစီကိုပြန်နိုင်ရေးလှုပ်ဆောင်ရမှာတိုးတက်မှုတွေရထားတယ်လို့ကုလသမဂ္ဂဆိုင်ရာမြမတမ်မတ်ကြီးဟောက်တူဆွမ်းက VOE ကိုပြောပါတယ်။ဆက်ပြီးအပြေဆုံးကိုနားဆင်ပါရှင်။မြန်မာရေးလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တကပိတ်ဆွေးနွေးပွဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေတယောက်ခွင့်မရှိတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တူဆွမ်းကအခုလိုပြောပါတယ
်။ CIA ကတော့တက်ဆိုင်တဲ့တာဝန်ရှိတဲ့ UN agency ကပုံကိုယ်ကြီးအရှင်းလင်းတင်ပြတဲ့ CIA ဖြစ်တဲ့အတွက်ကြောင့်အပြင်လူလဲကျွန်တော်တို့ဖိတ်ကြားခြင်းမရှိဘူး။ကျွန်တော်တို့ကာယကံရှင်ကျွန်တော်တို့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကိုဖိတ်ကြားခြင်းမရှိဘူး။သူတို့တကပိတ် CIA ပါ
။ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကို2ချိန်သွားရောက်ခဲ့တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တမ်မတ်ကြီးခရစ်စတင်းရှရနာဘူဂနာကသူ့ရဲ့ခီးစဉ်မှာတွေ့ရှိချက်တွေကိုလုံခြုံရေးကောင်စီကိုအစီအခံတင်ပြမှာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာအစိုးရနဲ့ MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတဲ့အခြေအနေတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာလက်ထောက်မဟာမင်းကြီး Volker Turk ကဗီဒီယိုတယ်လီကွန်ဖရင့်နဲ့တိုက်ရိုက်အစီအခံတင်ပြမှာဖြစ်တယ်လို့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီရဲ့ကိုယ်စားလှယ်တဦးကတော့လုံခြုံရေးကောင်စီဆွေးနွေးပွဲကိုတက်ရောက်အစီအခံမှာဖြစ်ပါတယ်။အခုတကပိတ်ဆွေးနွေးပွဲမတိုင်ခင်မေလကလုံခြုံရေးကောင်စီကနေမြန်မာအစိုးရကိုတိုက်တွန်းထားတဲ့အချက်တွေတဲ့ UNHCR, UNDP တို့နဲ့မြန်မာအစိုးရကြားရိုဟင်ဂျာဒုက္ခသည်တွေနေရရင်တိတ်ခါရှိရှိပြန်နိုင်ရေးအတွက် MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဖို့လည်းပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့တိုးတက်မှုအများအပြားရှိလာအောင်မြန်မာအစိုးရကဆောင်ရွက်ခဲ့ပြီးဖြစ်ကြောင်းတမ်မတ်ကြီးဟောက်တူဆွမ်းကအခုလိုပြောပါတယ
်။ညှိတဲ့အချက်ကတော့ကျွန်တော်တို့UNDP UNHCR နဲ့ကျွန်တော်မြန်မာနိုင်ငံကို MOU ထိုးထားတဲ့ကိစ္စအဲ့ဒါကိုစပြီးတော့အကောင့်ပြဖော်ဖို့အတွက်ကျွန်တော်ဥရောပလုပ်ငန်းအဖွဲ့ပေါ့နော်21ကနေပြီးတော့ကျွန်တော်23ရက်နေ့ဒီပေါ့လေရခိုင်ဘက်ကသွားနေပြီသွားပြီးတော့ရွာပေါင်းကျွာပေါင်း32ရွာအုပ်စုပေါ့ကျွာအုပ်စု32အုပ်စုမှာအရှိဒီစီစဉ်နေပေါ့နော်သူတို့လိုအပ်ချက်တွေကိုသွားပြီးတော့စုံစမ်းလေ့လာခြင်းကိုကျွန်တော်ထုတ်တယ်အဲ့ဒီမှာကျွန်တော်အဖွဲ့UNDP ရော UNHCR ရောပါမယ်ကျွန်တော်တို့မြန်မာဘက်ကလည်းပဲကျွန်တော်ပါပါတယ်အခုတော့နေကြပြီသူအညီလေးလဲကိုရင်လိုက်ပြီးတော့ချစ်ချက်ပြီးလုပ်ပေးတာလည်းရှိတယ်ကျွန်တော်ရွေချက်အဓိကကတော့ပြောင်းဝင်လာတဲ့လူတွေဘယ်လိုနေရာချထားမယ်သူတို့အတွက်အဆင်ပြေအောင်ဘယ်လိုဒီအတိုင်းဝိုင်းတွေကြားထဲမှာပေါ့နော်တဟစာတရှိစွာနဲ့နေထိုင်နိုင်ဖို့သူတို့ရဲ့စာဝင်းတွေအတွက်အဆင်ပြေအောင်ဘယ်လိုနေလို့ထိုင်လို့ရအောင်ဆိုတဲ့ဟာကိုစီစဉ်ပေးဖို့အတွက်လိုအပ်ချက်တွေကိုကျွန်တော်ကနဦးစမ်းသပ်တဲ့အနေနဲ့တော့ကြာတာဖြစ်ပါတယ်။
ဒါအပြင်ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံဆက်ဆံရေးမှာလည်းတိုးတက်မှုတွေရှိနေပြီးလာမယ့်ဩဂုတ်လအတွင်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးခီးစဉ်အတွင်းမှာရခိုင်ပြည်နယ်မြောက်ပိုင်းခြေနေတွေကိုလိုက်လံပြသဖို့ရှိကြောင်းတပ်အမတ်ကြီးကပြောပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အတိုင်းစပြီးအကောင့်တွေဖော်နိုင်ဖို့အတွက်ကျွန်တော်နိုင်ငံပိုင်းကလည်းကျွန်တော်လုပ်နေတဲ့ပိုင်းတွေရှိပါတယ်။အခုဆိုရင်ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအမကြခင်ပေါ့လေဩဂတ်လ3လောက်မှာကျွန်တော်မြန်မာနိုင်ငံကိုလာဖို့ကျွန်တော်အစီအစဉ်ရှိပါတယ်ဝန်ကြီးလာရင်သူ့ရခိုင်ကျွန်တော်ခေါ်သွားမယ်ရခိုင်ကိုခေါ်သွားပြီးတော့ရခိုင်မြောက်ပိုင်းပေါ့နော်ကျွန်တော်ခေါ်သွားပြီးတော့ကျွန်တော်ဒါတွေလုပ်နေတယ်နိုင်ငံရဲ့ဝန်ကြီးကိုလည်းအကြည့်လို့ရအောင်ဒါကျွန်တော်အခုဒီဖိတ်ကြားခြင်းဖြစ်ပါတယ်
အလားတူကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တမ်မတ်ကြီးခရစ်စတင်းရှရနာဘူဂနာရဲ့မြန်မာနိုင်ငံခီးစဉ်အတွင်းကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတိုးတက်လာအောင်မြန်မာအစိုးရကဆောင်ရွက်နိုင်ခဲ့ကြောင်းလည်းတမ်မတ်ကြီးဟောက်တူဆွမ်းကပြောပါတယ
်။အတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားကနှစ်ခေါက်ပေါ့နော်။နှစ်ခေါက်သွားခဲ့တယ်ပထမတစ်ခေါက်အားတော့သူကြီးတွေနဲ့တွေ့ပြီးတော့အချင်းတွေသွားရောက်ကြည့်ရှုတဲ့အပိုင်းလေးတွေရခိုင်သွားတယ်။ဒုတိယအခေါက်ကတော့ကျွန်တော်21ရာစုပြင်လုံးတတိယကျင်းစီကိုလေးလာသူတန်တက်ဖို့အတွက်တစ်ခေါက်ပြန်သွားတယ်နှစ်ခေါက်ပေါ့နှစ်ခေါက်သလုံးမှာလည်းကျွန်တော်လူကြီးတဲ့နိုင်ငံတော်ခေါင်းဆောင်တွေလည်းတွေ့ပါတယ်ပြီးတော့ဆွေးနွေးခဲ့တဲ့အချက်တွေလည်းပဲတတိယနေ့မှာလည်းပဲဟိုတွေ့ပြီးတဲ့အတိုင်းပဲလေ
လက်ရှိလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဆွေဒင်တန်မတ်ကြီး Olaf Scott ကတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ရဲ့မြန်မာခီးစဉ်ကိုကြိုဆိုခဲ့တယ်လို့ Rohingya ဒုက္ခသည်တွေဂုံတိတ်ခါရှိရှိလုံခြုံစွာနေရပြန်နိုင်ရေးလုံခြုံရေးကောင်စီအနေနဲ့မြန်မာအပေါ်ဆက်ပြီးPR ပေးသွားမှာဖြစ်တယ်လို့ဇူလိုင်လ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရရှင်